အေယောက်တင်မြစ်စုံစီမံကိန်းနဲ့ပတ်သက်ပြီးလူထုရဲ့အတန်ကိုနားထောင်ဖို့လိုအပ်ကြောင်းဒီစီမံကိန်းကရလာမယ့်တဘောပတ်ဝန်းကျင်ဆိုင်ရာအကျိုးဆက်တွေကိုအထူးအလေးနဲ့ထားစဉ်းစားရမှာဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာအယူတံမှတ်ကြီးမစ္စတာခရစ်စတန်စမစ်ကဒီနေ့ပြောလိုက်ပါတယ်မိချနာတက္ကသိုလ်ပွဲနင်းတပင်ခမမှာကျင်းပခဲ့တဲ့ EU in Myanmar EU Inter War ဆွေးနွေးပွဲအပြီးမှာတရုတ်အစိုးရကအကောင့်တွေဖော်ဖို့ကြိုးစားနေတဲ့မြစ်စုံစီမံကိန်းနဲ့ပတ်သက်ပြီးအာဖရိကမြေမြန်းရမှာတမ်အမတ်ကြီးကတူတူဦးတည်းရဲ့အမြင်ကိုပြောခဲ့တာပါ
What I think about it is perhaps not as important as what the people of Myanmar think about
ကျွန်တော်ဘယ်လိုမြင်တယ်လဲဆိုတာကမြန်မာပြည်သူတွေဘယ်လိုမြင်တယ်လဲဆိုတာတော့အရင်မကြည့်လာပါဘူးဒီစီမံကိန်းဟာတန်းနဲ့ချီပြီးရှိတဲ့လူတွေရဲ့ဘဝတွေပေါ်အကျိုးသက်ရောက်နိုင်စွမ်းရှိတဲ့စီမံကိန်းတစ်ခုလည်းဖြစ်ပါတယ်ဒီစီမံကိန်းမျိုးဟာပြည်သူတွေရဲ့အတန်ကိုနားထောင်ဖို့လိုပါတယ်ကချင်ပြည်နယ်အတွက်ဆိုရင်တော့ဒါဟာဂုံတိတ်ခါနဲ့ဆိုင်တဲ့ကိစ္စရဖြစ်ပါတယ်ဒီဒေသမှာနေကြသူပြည်သူတွေအတွက်ဒါဟာမြစ်ကြီးတက်တက်တာမဟုတ်ပဲဒါဟာဒီပြည်နယ်နဲ့ဒီမြစ်ကြီးအနီးတစ်ဝိုက်မှာနေထိုင်ကြသူတွေအတွက်ပြရုပ်တစ်ခုသွင်ပြင်လက္ခဏာတစ်ခုဖြစ်ပါတယ်ဒါပြင်ဒီကိစ္စဟာစီးပွားရေးတက်တက်အတွက်လည်းမဟုတ်ပါဘူးပြည်သူတွေရဲ့အတန်ကိုနားထောင်ဖို့ဒီစီမံကိန်းကရလာမယ်တဘာဝပတ်ဝန်းကျင်ဆိုင်ရာအကျိုးဆက်တွေကိုလည်းအထူးအလေးနဲ့ထားစဉ်းစားရမယ့်ကိစ္စဖြစ်ပါတယ်ဒီလိုရှုထောင့်ကပြောမယ်ဆိုရင်ဒီကိစ္စဟာမတန်ဘူးလို့ပြောမှာဖြစ်ပါတယ်ဟုတ်ပါတယ်မြန်မာနိုင်ငံဟာစွမ်းအားတွေပိုလိုနေပါတယ်အစားပြန်သုံးလို့ရတဲ့စွမ်းအင်တွေလိုနေပါတယ်ဒါပေမဲ့ဒီလိုအပ်ချက်တွေပြည့်ဖို့ဆိုရင်ဒီစီမံကိန်းလုပ်ထားတဲ့တခြားနိုင်ငံတွေရှိနေပါတယ်ကျွန်တော်သာမြန်မာအစိုးရဆိုရင်ကျွန်တော်အချိန်ယူစဉ်းစားမှာပါပဲ
ဒုက္ခတွေတွေနေရပြန်နိုင်ရေးကိစ္စနဲ့ပတ်သက်လို့အာဖရိကမြေမြန်းရမှာတော့
There are still around 100,000 IDPs in the various camps. There is now a unilateral ceasefire.
စခန်းနေရာအများပြားမှာ IDP တသိန်းကျော်ရှိနေပါတယ်။အခုတပ်မတော်ကအားလုံးခြုံတဲ့အပြစ်ခတ်ရက်စရဲထုတ်ပြန်ထားပါတယ်။ဒီအချက်ကိုဥရောပသမ္မဂ EU အနေနဲ့အလွန်ကြိုးစားပါတယ်။ကျွန်တော်တို့အမြင်အရဆိုရင်ဒီအခွင့်အရေးဟာအဆုံးရှုံးမခံတဲ့အခွင့်အရေးတစ်ခုဖြစ်ပါတယ်။ပထမဆုံးအပြစ်ခတ်ရက်စဲထားမှုတိုးမြှင့်ဖို့လိုပါတယ်။အခုဆိုရင်ပြီးခဲ့တဲ့တစ်လလောက်အတွင်းကချင်ပြည်နယ်မှာတိုက်ပွဲဖြစ်ပွားတာမရှိခဲ့ပါဘူး။ဒီအချိန်ဟာဒုက္ခတဲ့စခန်းတွေကနေကိုယ့်အိမ်ကိုပြန်ပြီးဘဝတွေပြန်ထူထောင်ရမယ့်အချိန်အခါဖြစ်ပါလေ။ဥရောပသမဂ္ဂအနေနဲ့စေဘေးဒုက္ခတင့်သူတွေကိုယ့်ဌာနကိုပြန်ပြီးဘဝတက်ထူထောင်နိုင်ဖို့အတွက်အစီအစဉ်တွေချမှတ်ကူညီပေးနေပါလေ။အသက်မဝန်ကြောင်းပညာသင်တာတွေ IDB စခန်းတွေမှာရှင်သန်နေထိုင်ဖို့တွေအကူအညီပေးနေပါလေ။ဒါပေမဲ့ဒီအချိန်ဟာအိမ်ပြန်ရမယ့်အချိန်ပါ။ဒါကြောင့်ကျွန်တော်တို့ကအိမ်ပြန်ရန်လုပ်ငန်းစဉ်တွေမှာပါဝင်ကူညီနေတာဖြစ်ပါလေ။
ဒုက္ခတွေတွေနေရပြန်နိုင်ဖို့အခြေခံကြတဲ့လိုအပ်ချက်တွေရှိနေသေးတဲ့အတွက်ပေးချကြိုတင်ပြင်ဆင်ပြီးငိမ့်ချမ်းလုံခြုံပြီးဆိုမှနေရကိုပြန်တင်တယ်လို့လည်းတပ်အမတ်ကြီးကအကြံပြုပြောပါတယ
် I wish to stress some very important principles. Returns should be safe. They should be voluntary. They should be dignified.
အိမ်ပြန်ပို့ရမှဆိုရင်အခြေခံအချက်တွေနားလည်ဖို့လိုပါတယ်။အိမ်ပြန်လာဟာမိမိစန္ဒအလျောက်သာဖြစ်ရပါတယ်။လုံခြုံမှုရှိရပါမယ်။ကုန်တိတ်ခါရှိရှိပြန်နိုင်ရပါမယ်။တိုက်ပွဲတွေမကင်းသေးတဲ့ဒေသတွေကိုအတင်းပြန်ခိုင်းတာမျိုးကိုမဖြစ်စေရပါဘူး။ဒါကြောင့်တပ်မတော်နဲ့ KIA ကိုဆွေးနွေးပြီးတိုင်ပင်ပူးပေါင်းဆောင်ရွက်ဖို့လိုပါလေ။ဒီဒေသတွေဟာလုံခြုံတယ်။ဒီနေရာတွေမှာစစ်စင်ရေးတွေမရှိတော့ဘူး။ဒါမှသာမိသားစုတွေပြန်ဖို့စဉ်းစားရမှာဖြစ်ပါလေ။နောက်တစ်ချက်ကသတင်းပြန်ကြားပေးဖို့ပါ။ဘယ်ချိန်မှသူတို့ပြန်ကြတာလဲဆိုတာပြည်သူတွေအနေနဲ့သိဖို့လိုပါလေ။နတ်ဆိုင်ရာဒေသအတွက်ဆိုရင်ဒီထက်မကပြင်ဆင်ဖို့လိုပါသေးတယ်။နဖက်စလုံးမှာတက်တွေရှိနေသေးတယ်။မိုင်းရှင်းလေးတွေလည်းမပြီးသေးပါဘူး။ဒီလိုအချိန်တွေမှာပြန်ရတယ်ဆိုရင်လည်းသူတို့မြေယာဆုံးရှုံးမှာစိုးလို့ပြန်လာပဲဖြစ်နိုင်ပါလေ။ဒီလိုအချိန်တွေမှာပြန်ခိုင်းထားတဲ့ဆိုင်ရင်နှစ်ဖက်အတူပူးပေါင်းပြီးတင်ကန်းစာယူဖို့လိုတယ်လို့ပဲပြောချင်ပါလေ။အ
ဲ့ဒီအတွက်လေ EU အနေနဲ့ KIO KIA နဲ့ဆက်ပြီးတိတ်ဆုံညီနိုင်တာတွေလုပ်ဖို့ဆန္ဒရှိတွေလုပ်လေပြောခဲ့ပါရှင်။ကျွန်မ Elizabeth ကျမပါ။